Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်သူဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ2ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးခြိုက်ပါစီးရီးယားနိုင်ငံအလက်ပိုမြို့ကသဘုံတို့ထိမ့်ချုပ်ရာဒေသကဆေးရုံတစ်ခုမနစ်စနေနေ့ကလေကြောင်းကနေတိုက်ခိုက်ခံရပါတယ်။ကိုလံဘီယားနိုင်ငံမှာတော့အစိုးရနဲ့သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလူမှုဆန္ဒသဘောထားခံယူနေပါတယ်။ဥရောပသမ္မတတဲကနေဗြိတိန်နှုတ်ထွက်ရေးတရားဝင်လုပ်ငန်းစဉ်ကိုနောက်နှစ်စံပိုင်းမှာစတင်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့တကြောပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့စစ်ဘေးရှောင်စခန်းတွေကဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုအမြန်ဆုံးဆောင်ရအောင်လို့ဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာပဲကချင်ပြည်နယ်ထဲမှာဘာကြောင့်တိုက်ပွဲတွေဖြစ်နေရပါသလဲဆိုတာကိုတော့
ငြိမ်းချမ်းလုပ်နေတဲ့ကာလတော်တည်းမှာဆင်ရတိုးချိန်မှာတို့တိုင်းသားနယ်မျိုးပြန်မှပြန်ထိုးစစ်ဆင်လာတယ်ဆိုတာထိုးစစ်ကြီးတွေပြန်ဆင်လာတယ်ဆိုရက်ဟာတွေကတော်တော်လေးကိုစိုးရတဲ့အချိန်ဖြစ်တယ်မှာကျွန်တော်တို့ကြောင့်ကျွန်တော်တို့ကကချင်မျိုးသမီးနေနေတဲ့ဒါတို့ကတော်တော်တဘောမချဘူးဒါအပြောနဲ့လက်တွေ့မှာ
ကချင်မျိုးသမီးအစည်းအရုံးကစိုင်းစင်မှာရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ပြက်ကျသွားတဲ့မလေးရှားခီးတယ်တွေလေရင်ဘာကြောင့်ပြက်ကျရသလဲဆိုတာစုံစမ်းသူတွေကပြောလိုက်တဲ့သတင်းနောက်ပြီးတော့လေဖြက်လူနာကူထုံးတဲ့အကြောင်းစတဲ့သတင်းလွှာတွေကိုသတင်းတွေကြီးညာပြီးမှတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နေမမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်စီးရီးယားနိုင်ငံအလက်ပိုမြို့ကိုသိမ်းပိုက်ရေးစီးရီးယားအစိုးရတပ်တွေနဲ့မဟာမိတ်ရုရှားတို့အပြင်းထန်ထိုးစစ်ဆင်နေမှုအတွင်းမနစ်စနေနေ့ကတော့အလက်ပိုမြို့အရှေ့ပိုင်းတဘုံတို့ထိန်းချုပ်ရာဒေသကကြမ်းရှိနေသေးတဲ့ဆေးရုံကိုဒီအပိုင်းနဲ့အတွင်းဒုတိယအကြိမ်အဖြစ်ဘုံးကျဲတိုက်ခိုက်ခံရတယ်လို့ကယ်ဆယ်ရေးလှုပ်သားတွေကပြောပါတယ်M10 ဆေးရုံမှာဘုံအစအနတွေထိမှန်ထားတဲ့လူနာတွေကိုဆရာဝန်တွေကအရေးပေါ်ခွဲစိတ်ကုသမှုတွေလုပ်နေတော့အစင်းစင်ပောက်ကွဲစေတဲ့စီပိုင်းဘုံနေနဲ့အနည်းဆုံး2ကြိမ်လောက်ဆေးရုံကိုထိမှန်ခဲ့တယ်လို့ဆေးရီးယားအမေရိကန်ဆေးပညာရှင်အဖွဲ့ပြောခွင့်ရကပြောပါတယ်ပြိုပြက်နေတဲ့ဆေးရုံအစအုံတွေထဲမှာဆေးဝင်တန်းတွေနဲ့လူနာတချို့ပိတ်မိနေသေးပဲလို့လည်းသူကပြောပါတယ်ဆေးရုံနှစ်ရုံထဲကတရုံကတော့ပုတ်ထူးနေလေကြောင်းတိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရပြီးလူအများအပြားသေဆုံးခဲ့ရပါတယ်အလက်ပိုမျိုးတွင်မှာပိတ်မိနေတဲ့ဒေသခံ3သိန်းလောက်အတွက်ဆရာဝန်30နီးပါးလောက်ပဲကျန်တော့တယ်လို့လည်းစီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။အလက်ပိုမျိုးကသဘုံနေထိမ့်ချုပ်ထားတဲ့အပိုင်းတွေမှာလေကြောင်းတိုက်ခိုက်မှုတွေအတွင်မနေ့စနေနေ့ကတော့အနည်းဆုံးလူ20သေဆုံးခဲ့ရပြီးဒီထဲမှာကလေး6ဦးပါတယ်လို့လည်းစီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်ရှင်
။1995ခုနှစ်ကသူပေးဆောင်ခဲ့ရတဲ့ခွန်အတွက်ပြန်ရတဲ့နယ်တက်တာခွင့်ငွေ tax return မှာစုစုပေါင်းအမေရိကန်ဒေါ်လာ916တန်းဆုံးရှုံးမှုရှိခဲ့တယ်လို့ Republican သမ္မတအလောင်း Donald Trump ရဲ့ထုတ်ဖော်ပြောဆိုချက်ကိုစနေနေ့တော့ The New York Times သတင်းစာဆောင်းပါးတစ်ပုဒ်ကဖော်ပြလိုက်ပါတယ်။အဲ့ဒီလိုတိတိတသားအခွန်ငွေတက်တာသွားစီလောက်တဲ့ Substantial Tax Deduction ခွင့်ပြုချက်နဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့် Section 2စာအခွန်ငွေကိုတရားဝင်တင်းရှောင်ခွင့်ရသွားနိုင်လောက်တယ်လို့ဒီဆောင်းပါးကဖော်ပြပါတယ်။ဒေါ်လာတန်းထောင်ချီနီးပါးပမာဏရှိတဲ့အတွက်တစ်နှစ်ကိုဒေါ်လာတန်း50ကျော်နဲ့ Section 2ပေးဆောင်ရမယ့်ပမာဏတက်တာခွင့်ရသွားနိုင်တယ်လို့လည်းအဒီသတင်းကဖော်ပြပါဗျ။အခွန်ဥပဒေခွင့်ပြုချက်တွေကိုအခွင့်ကောင်းယူပြင်ဆင်ထားတဲ့ Mr. Trump ရဲ့အခွန်စာရွက်စာတမ်းတွေမှာတရားမဝင်တဲ့အချက်မရှိဘူးလို့ဆိုတဲ့အခွန်ကျွမ်းကျင်သူတယောက်ကိုသတင်းစာလိုက်ကမင်းမြန်ရေးသားခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့သမ္မတအလောင်းနှစ်ဦးစကားစစ်ထိုးပွဲမှာ Mr. Trump ဟာပြည်ထောင်စုအစိုးရကိုအခွန်မပေးခဲ့တဲ့အတွက်သူရဲ့ခွန်ဆောင်နဲ့စာရွက်စာတမ်းတွေကိုလူသိရှင်ကြားထုတ်ပြန်မှာမဟုတ်ဘူးလို့ Democratic သမ္မတအလောင်း Hillary Clinton ကခန့်မှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ Mr. Trump ကတော့အဲ့ဒီအချက်ကကျွန်တော်ကိုပါနတ်တဲ့လူတယောက်ဖြစ်စေတာပါလို့တုံ့ပြန်ခဲ့ပါတယ်။ Trump အနေနဲ့1990ခုနှစ်ပိုင်းတွေက Atlantic မြို့ကကာစီနိုလောင်းကစားဝိုင်းသုံးခုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့တဲ့အချက်၊လေကြောင်းလိုင်းစီးပွားရေးလုပ်ငန်းပိုင်းမှာကံမကောက်အကြောင်းမလှခဲ့တဲ့စီးပွားရေးအခြေအနေနဲ့ New York မြို့ Manhattan Plaza Hotel ဝယ်ယူမှုချိန်ကာလဆုံးဖြတ်ချက်မှားယွင်းခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးရခဲ့တဲ့အခွန်ငွေပေးဆောင်မှုဆိုင်ရာအထူးအခွင့်အရေးတွေကိုရယူခဲ့တာကိုသူ့ရဲ့အခွန်မှတ်တမ်းတွေကတက်တည်ပြနေတယ်လို့လည်းဒီသတင်းစာကရေးသားဖော်ပြပါတယ်
ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်သင့်ခံမလားပေးချမလားဆိုတာကိုဒီကနေ့တနင်္ဂနွေနေ့မှာကိုလံဘီယာပြည်သူတွေဆုံးဖြတ်နေကြပါတယ်။ကမ္ဘာတက်တန်းရှည်ဆုံးပြည်တွင်းစစ်တစ်ခုကိုအဆုံးသတ်လိုက်နိုင်တဲ့အပိတ်ငြိမ်းချမ်းရေးသဘောတူညီချက်ကိုအစိုးရနဲ့ FARC သဘုံတို့ကြားလက်မှတ်ရေးထိုးပြီး6ရက်အကြာမှာလူမှုဆန္ဒခံယူပွဲကျင်းပတာဖြစ်ပါတယ်။လူမှုသဘောထားစစ်တမ်းတွေအရတော့ငြိမ်းချမ်းရေးသဘောတူညီချက်အတည်ပြုနိုင်မယ့်အခြေအနေရှိပါတယ်။ဒါပေမဲ့လည်းမဲထွက်ပေးသူနဲတာကတော့သဘောတူညီချက်အတည်ပြုနိုင်ရဲ့အတွက်စိန်ခေါ်ချက်တစ်ခုပါအ ਨੇ စုံမဲဆန္ဒရှင်အဖြစ်မှတ်ပုံတင်ထားသူတွေကအ ਨੇ စုံ7300ခန့်လုံးထောက်ခံမှသာလူမှုဆန္ဒခံယူပွဲကအတည်ဖြစ်မှာပါပြီးခဲ့တဲ့တနင်္လာနေ့ကငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်မှာတော့ FARC သဘုံခေါင်းဆောင်တန်မိုရှန်ကိုလို့သိကြတဲ့ရိုဒရီကိုလွန်ဒွန်နိုကဆဲဆွနဲ့ပေါင်းများစွာသဘုံတို့ရဲ့လှုပ်ရှားမှုတွေကြောင့်နာကျင်ထိခိုက်ရမှုတွေအလုံးကိုခွင့်လွှတ်ပေးကြဖို့လူမှုကိုပန်ကြားခဲ့ပါတယ်။ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကလည်းနောက်ထပ်စစ်ပွဲတွေမရှိတော့ဘူးလို့ကြေညာခဲ့ပါတယ်။ဒီမိုကရေစီကိုပြောင်းလဲလာဖို့ကြိုးဆိုပါတယ်။လက်နက်တွေကိုမဲဆန္ဒတွေအဖြစ်နောက်အတွေ့အခေါ်တွေအဖြစ်ပြောင်းလဲကြပါစို့ဆိုလဲသမ္မတဆန်တိုစ်ကပြောဆိုခဲ့တာပါ။ FARC သဘုံတို့ရဲ့အဓိကဝင်ငွေကနိုင်ငံရဲ့တရားမဝင်ကိုကင်ထုတ်လုပ်မှုကနေရရှိနေတာဖြစ်ပြီးဒီလက်နက်ကန်သဘုံထမှုကလည်းအမေရိကတိုက်အတွင်းဒီမိုကရေစီဝါဒတည်ထောင်မှုကိုဆန့်ကျင်တဲ့ဆိုဗီယက်နဲ့ကျူဘာတို့ရဲ့အတွေ့အခေါ်တွေကနေဆင်းသက်လာတာဖြစ်ပါတယ်။1960ပြည်လွန်နှစ်တွေကနေစတင်ခဲ့တဲ့လက်နက်ကန်ပဋိပက္ခတွေကြောင့်လူသန်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရတယ်လို့လူပေါင်း2,000,000ကျော်လည်းသေဆုံးခဲ့ရပါတယ်။အမေရိကန်နဲ့နော်ဝေးတို့ဥဆောင်မဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေမှာလည်း FARC သဘုံတို့ပူးပေါင်းပါဝင်ဖို့သဘောတူထားပါတယ်ရှင်
။ဒီကနေ့တနင်္ဂနွေနေ့မှာဟန်ဂေရီနိုင်ငံမှာဥရောပသမဂ္ဂကိုရောက်လာတဲ့ဒုက္ခသည်တွေကဟန်ဂေရီကလက်ခံရမယ့်ခွဲထည့်ရေးအတွက်နဲ့ပတ်သက်လို့လက်ခံမဲ့မခံဘူးဆိုတဲ့ဆုံးဖြတ်ချက်အတွက်ပြည်သူ့ဆန္ဒခံယူပွဲကိုနိုင်ငံသားတွေမဲဆန္ဒပေးနေကြပါတယ်။အဲ့ဒီပြည်သူ့ဆန္ဒခံယူပွဲကသူ့အစိုးရအတွက်ဥရောပသမဂ္ဂအဆိုပြုတဲ့အနာဂတ်စီမံကိန်းကိုစန့်ကျင်ဖို့လိုအပ်နေတဲ့ထောက်ခံမှုကိုပေးနိုင်လိမ့်မယ်လို့2010ခုနှစ်ကစပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ Victor Orban ကပြောဆိုပါတယ်။ပြောင်းရွှေ့နေထိုင်ခွင့်ခွဲထည့်ရေးအတွက်ကိုသဘောမတူပါဘူး။ဒုက္ခသည်ဝင်ရောက်မှုနဲ့ပတ်သက်ပြီးထိန်းချုပ်မှုအတိုင်းအတာတစ်ခုတော့ရှိတဲ့နယ်မဟုတ်ရင်ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံရဲ့ရင်ကျေးမှုပါပြောင်းလဲသွားနိုင်တယ်။ဒါကြောင့်ဒီဆန္ဒခံယူပွဲကတိတ်ရေးကြည့်တယ်လို့ဒေသခံတယောက်က AP သတင်းကိုပြောဆိုပါတယ်။လောလောဆယ်ဟန်ဂေရီဝန်ကြီးချုပ်အော်ဘန်ကနိုင်ငံအနောက်တောင်ဘက်နယ်စပ်မှာထောင်နဲ့ချီတဲ့စစ်တပ်တွေနဲ့ရဲတပ်ဖွဲ့ကင်းလှည့်ရင်းတွေကိုချထားပြီးသူ့ပြည်သူတွေကိုလည်းဥရောပသမဂ္ဂရဲ့ပြောင်းရွှေ့နေထိုင်မှုဆိုင်ရာမူဝါဒမှာတခြားနိုင်ငံတွေကိုအန္တရာယ်ရှိစေနိုင်တဲ့ချုပ်ရင်းချက်တွေပါနေတာကိုထောက်ဖော်ပြသကြဖို့တိုက်တွန်းနေပါတယ်။တစ်ဖက်မှာလည်းခုလိုဟန်ဂေရီဝန်ကြီးချုပ်ရဲ့ဒုက္ခသည်တွေအပေါ်တင်းမာတဲ့ဆက်ဆံမှုတွေကိုလူ့အခွင့်အရေးအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ဥရောပသမဂ္ဂထဲကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုလာမယ့်2019ခုနှစ်မတ်လအကုန်မှာတရားဝင်စတင်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုပါရယ် BBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒီကနေ့တနင်္ဂနွေနေ့မှာဝန်ကြီးချုပ်ထရီဇာမေးကအခုလိုကြေညာသွားတာဖြစ်ပါတယ် UK ကိုအချုပ်အခြာအနာပိုင်ပြီးလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်တစ်ခါပြန်ဖြစ်လာစေရည်ပထမအဆင့်ဖြစ်တယ်လို့လည်းဝန်ကြီးချုပ်မေးက Sunday Times ကိုပြောဆိုပါရယ်ဒီကနေ့တနင်္ဂနွေနေ့ကြေညာချက်မထုတ်ခင်တုန်းကတော့ဝန်ကြီးချုပ်မေကဗြိတိန်နဲ့ဒီနှစ်ကုန်မတိုင်ခင်အထိ EU ရဲ့ Lisbon စာချုပ်ပါအပိုက်50ကိုထိပါမှာမဟုတ်ဘူးလို့ပြောဆိုခဲ့တာပါစာချုပ်ပါအပိုက်50ကတော့ဗြိတိန်နည်းနဲ့ဥရောပသမဂ္ဂကနေတရားဝင်နှုတ်ထွက်ဖို့နှစ်နှစ်ကြာအချိန်ယူဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်မလားဆက်နေမလားဆိုတာကိုလူမှုဆန္ဒခံယူပွဲကျင်းပဖို့ဆောင်ရွက်စဉ်ကတော့Brexit ကိုစန့်ကျင်သူတွေက EU အဖွဲ့ကြီးကနေနှုတ်ထွက်ရင်စီးပွားရေးမှာဘေးတွေ့လိမ့်မယ်လို့သတိပေးခဲ့ကြတာပါ။ဒါပေမဲ့လည်းမဲခွဲဆုံးဖြတ်ပြီးနောက်ပိုင်းကလေးကနိုင်ငံရဲ့စီးပွားရေးကခိုင်မာအကောက်တဲ့အခြေအနေရှိနေတာကြောင့်စီးပွားရေးနဲ့ပတ်သက်လို့အခက်တွေ့မယ်လို့ခံမှန်းပြောဆိုချက်တွေလည်းလျော့ပါသွားပါတယ်ရှင်
။ American ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်ဟာတနင်္လာနေ့မှာတက်တန်းအသစ်စတင်မှာဖြစ်ပြီးတော့နှစ်ပေါင်း25နှစ်အတွင်းပထမဆုံးအကြိမ်ဖြစ်အဖွဲ့ဝင်တရားသူကြီး6ဦးအစား8ဦးနဲ့စတင်မှာဖြစ်ပါတယ်။လက်လက်နေတဲ့တရားရုံးချုပ်တရားသူကြီးတနေရာအတွက်နိုဝင်ဘာလမှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့လူကအဆုံးဖြတ်ပေးမှာပါဖေဖော်ဝါရီလတုန်းက conservative youth ရှိတဲ့တရားရုံးချုပ်တရားသူကြီး Anthony Scalia ရုတ်တရက်ကွယ်လွန်သွားခဲ့တဲ့နောက်ပိုင်းတရားရုံးချုပ်မှာ liberal နဲ့ conservative ကြား သဘောထားကွဲပြားနေတာမို့တရားရုံးချုပ်တရားသူကြီးအစ်စ်တယောက်ခန့်အပ်ပြီးတော့သူ့ကိုအထက်လွှတ်တော်ကအတီးပြုတ်ပြီးမှအခုထိမဆုံးဖြတ်ရသေးတဲ့အရေးပါတဲ့ကိစ္စတော်တော်များများအတွက်ဖြေရှားနိုင်မှာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားက liberal ယူဆရှိတဲ့တရားသူကြီး Merrick Garland ကိုနာမည်ရှင်းတင်သွင်းခဲ့ပေမဲ့အခုလက်ရှိအတီးမပြုတ်နိုင်သေးပါဘူး။အထက်လွှတ်တော်က Republican Party ဝင်တွေကတော့နောက်သမ္မတအသစ်ကရွေးချယ်တဲ့အထိသူတို့စောင့်မှာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့် American နိုင်ငံသားတွေမဲပေးရွေးမယ်သမ္မတလောင်းနေဖြစ်တဲ့ Democratic Party က Hillary Clinton Republican Party က Donald Trump တို့နှစ်ယောက်ထဲကနိုင်တဲ့သူကရွေးပေးမယ်တရားရုံးချုပ်တရားသူကြီးဟာလာမယ့်နိုင်ငံတော်တရားရုံးချုပ်ရဲ့အဆုံးဖြတ်တွေအတွက်အရေးပါတဲ့သူဖြစ်လာမှာပါ။တကယ်လို့ Hillary Clinton အနိုင်ရခဲ့မယ်ဆိုရင် Garland ကိုရွေးချယ်ပြီးတရားရုံးမှာ Liberal 5ဦးနဲ့ Conservative 4ယောက်ဖြစ်သွားမှာပါ။ Donald Trump နိုင်ငံရေးတော့ Scalia လို့ Conservative တယောက်ကိုရှာပြီးရွေးနိုင်တာမို့နိုင်ငံတော်တရားရုံးမှာ Conservative ဩဇာလွှမ်းမိုးနိုင်ပါလေ။
ကမ္ဘာမှာတတိယမြောက်ဖန်လွင်ထန်းခွေအများဆုံးထွန်းလွတ်တဲ့အိန္ဒိယနိုင်ငံကဒီကနေ့တနင်္ဂနွေနေ့မှာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအိန္ဒိယနိုင်ငံကတရားဝင်သဘောတူလိုက်တာကြောင့်စာချုပ်ကိုလက်တွေ့ကျင့်သုံးဖို့အတွက်ပို့ပြီးတော့နှီးဆက်လာစေပါတယ်။အိန္ဒိယနိုင်ငံပါဝင်လာတာကြောင့်ကမ္ဘာဖန်လွင်ထန်းခွေထုတ်လွှင့်မှုရဲ့ထက်ဝက်ကျော်အတွက်တာဝန်ရှိတဲ့နိုင်ငံပေါင်း62နိုင်ငံစာချုပ်မှာပါဝင်လာတော့မှာဖြစ်ပါတယ်။
ကျူဘာ၊ဟေတီနဲ့ဂျမေကာနိုင်ငံတွေကိုဥတီနေတဲ့ဟာရီကိန်းမက်သျူးမုန်တိုင်းကြောင့်အမေရိကန်ရေတပ်ခြေဆိုင်စခန်း Guantanamo Bay မှာရှိတဲ့ရာနဲ့ချီတဲ့လူတွေဟာသူတို့ကိုကယ်ဆယ်မဲ့လေယာဉ်တွေကိုစောင့်ဆိုင်နေကြပါတယ်။မရှိမဖြစ်နေရမဲ့လူတွေကလွဲပြီးအားလုံးထွက်ခွာကြဖို့ကယ်ဆယ်ရေးစခန်းတွေမှာခိုးလုံဖို့အတွက်ညွှန်ကြားထားပြီးတော့အကျဉ်းသားတွေကိုတော့စစ်ကြောရေးစခန်းမှာဆက်ထိန်သိမ်းထားမှာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးပါမယ်စီးရဲတင်းမာမှုတွေတကြောပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့စစ်ဘေးရှောင်စခန်းတွေကဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုနှောင့်နှေးကြံ့ကြာမှုမရှိစေဘဲအမြန်ဆုံးရအောင်ဆောင်ရွက်ပေးဖို့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလက်တွေ့အကောင်အထည်ဖော်ပေးဖို့ကချင်အမျိုးသမီးများဖိုရမ်ကတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်တွင်းကစီရေးပဋိပက္ခတွေအမြန်ဆုံးဖြေရှင်းပေးဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်ကချင်ပြည်နယ်အစိုးရကချင်ပြည်နယ်လွှတ်တော်ကိုကချင်နဲ့ရှမ်းပြည်နယ်ကအမျိုးသမီးနဲ့စစ်ဘေးစစ်ရှောင်စခန်းကအမျိုးသမီးကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်။အသေးစိတ်နားဆင်ပါရှင်။
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆွေရစစ်တပ်တို့ကြားစစ်ရေးတင်မာမှုတွေဖြစ်ပွားနေစေဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေကအမျိုးသမီးကိုယ်စားလှယ်တွေနဲ့စစ်ရှောင်ဒုက္ခသည်စခန်းကအမျိုးသမီးကိုယ်စားလှယ်တရားကျော်ဟာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့နဲ့29ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစုဝေးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီလိုမျိုးတွေ့ဆုံခဲ့ကြတဲ့ကချင်မျိုးသမီးများငြိမ်းချမ်းရေးဖိုရမ်ကနေပြီးတော့ကချင်ဒေသထဲမှာမြမတက်မတော်ကထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့စစ်ရှောင်ဒုက္ခသည်စခန်းတွေကပြည်သူတွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေဘလို့အကြောင်းပြချမ်းနဲ့မှနှောင့်နှေးကြံ့ကြာမှုမရှိဘဲအမြဲဆုံးရအောင်ဆောင်ရွက်ပေးဖို့နောက်အစိုးရကလက်ရှိဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်တွေ့အကောင်အထည်ဖော်နိုင်ရေးမြမတက်မတော်ပါဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလိုက်နာဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်ပြည်ထောင်စုလွှတ်တော်နဲ့ကချင်ပြည်နယ်အစိုးရကချင်ပြည်နယ်လွှတ်တော်ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ကချင်မျိုးသမီးများငြိမ်းချမ်းရေးဖိုရမ်ကအဓိကတောင်းဆိုချက်တွေနဲ့ပတ်သက်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကစိုင်းစင်ကအခုလိုပြောပါတယ
်။ဒီတောင်းဆိုထားတာဒီထုတ်စစ်ရက်ပေးဖို့ကိစ္စရယ်ပြီးရင်အမျိုးသမီးနဲ့ကလေးတွေလုံခြုံရေးကိစ္စ IDD ဒီနေရက်ကောင်းကောင်းပြန်နိုင်ရေးအတွက်ရယ်ပြီးရင်အဓိကတော့ဒီ loss တွေဒီထုတ်စစ်ကိုရက်တက်ပေးပြီးမှအမျိုးသမီးရဲ့ငြိမ်းချမ်းရေးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိဖို့အတွက်လည်းဒါသုံးမြန်ဆောင်ရွက်ပေးဖို့ပေါ့နော်။ဒီအဓိကဒီချက်တွေကျွန်တော်တောင်းဆိုတာပေါ့။တောင်းဆန်းစုကြည်နဲ့ NLD ဆိုရအောင်ပြန်ပြချင်တာအဲ့ချက်ပါလေ။ဒီလိုရှိနောက်တစ်ချက်ကကြတော့ကျမတို့ကတပ်ပိုင်းဆိုင်ရာဆိုလို့ရှိရင်စစ်တပ်ကဒါခုလိုမျိုးဒီငင်းချိုင်းရင်ပေါ်ဆောင်နေတဲ့ကာလ27ပြည်လုံးဆိုမှတော်အောင်ဆန်းစုကြည်ခေါ်လုပ်လာတဲ့နိုင်ငံပေါ်မှာဆိုလို့ရှိရင်လည်းဒါတစ်ခါကနေထိုးစစ်ဖြစ်နေတဲ့ကိစ္စတွေတစ်ခါမှတော့သူတို့ဒီအစိုးရပိုင်းကဟာရနိုင်ငံခြားရောက်တဲ့အချိန်မှာဒီဘက်မှာလည်းထိုးစစ်အကြီးကျယ်ဆင်လာတာလေကျမတို့ကအဓိကတော့အဲ့ဒီကိစ္စကိုဆောင်းပြီးမှပြောချင်တာပေါ့နော်
ဒီလစက်တင်ဘာလထဲမှာပဲကချင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာပြီးကချင်လက်နက်ကိုင်တပ်စခန်းချရတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်မှုတွေရှိလာတဲ့အတွက်အနီးအနားကစစ်ဘေးရောက်ဒုက္ခ တဲ့စခန်းတွေဒေသရင်းကကြေးရွာတွေကဒေသခံပြည်သူတွေဟာထိတ်လန့်ကြောက်ရွံ့နေကြရပြီးကလေးငယ်တွေပါဝင်အရက်သားတွေထိခိုက်ဒဏ်ရာရတာတွေရှိနေတဲ့အတွက်ဒီလိုဖြစ်ပွားနေတဲ့စစ်တွေကိုအမြန်ဆုံးရပ်ဆိုင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ
်။ရင်းထိုင်လုပ်နေတဲ့ကာလတော့ဒီမှာဆင်ရတူချိန်မှတို့တိုင်းသားနယ်မြေပြန်မှပြန်ထိုးစစ်ဆင်လာတယ်ဆိုတာထိုးစစ်ကြီးတွေပြန်ဆင်လာတယ်ဆိုရက်ဟာတွေကတော်တော်လေးကိုစိုးရတဲ့အခြေအနေဖြစ်တယ်မှာကျွန်တော်အဲကြောင့်ကျွန်တော်တို့ကဒီစင်စုအနေနဲ့ဒါတော့တော့ကျွန်တော်တဘောမချဘူးဒါအပြောနဲ့လက်တွေ့မှာဟိုလုံးဝကြီးကိုဟိုကွဲလွဲနေတယ်ဆိုတော့ကျွန်တော်တို့အဲ့ဒါမကြိုက်ဘူးပေါ့နော
်ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုဖြစ်စဉ်တွေမှာဒေသခံတွေနဲ့စစ်ရှောက်ဒုက္ခသည်တွေကိုယ်တိုင်ရင်ဆိုင်ခံစားနေရတဲ့အမျိုးသမီးတွေပါဝင်ဖြေရှင်းခွင့်ရရှိရေးအပါအဝင်စစ်မှတ်ဖြစ်ပွားတဲ့နေရာတွေမှာကြုံတွေ့နေရတဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးနိုင်တဲ့ခိုင်မာတဲ့မူဝါဒဥပဒေတွေဖြစ်ပေါ်လာရေးငြိမ်းချမ်းရေးဆုရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုလည်းတောင်းဆိုလိုတယ်လို့ကချင်အမျိုးသမီးများဖိုရမ်ကပြောထားပါတယ်။ဒါအပြင်မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်အောင်မြင်အောင်အကောင့်ထဲဖော်နိုင်ရေးအဖက်ဖက်ကနေအကောင့်ထဲဖော်ပံ့ပိုးပေးနေတဲ့နိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာအလှူရှင်တွေနောက်21ရာစုပင်လုံညီလာခံအတွက်ပြင်ဆင်နေတဲ့ကော်မတီနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တွေကနေပြီးတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်တန့်ရေးစစ်ဖြစ်ပွားနေတဲ့ဒေသတွေမှာအထူးသဖြင့်ရပ်သားပြည်သူတွေအသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ဒုက္ခရောက်နေရတဲ့ဒေသခံတွေအတွက်လိုအပ်နေတဲ့အထောက်ပံ့အကူအညီတွေကိုအနောက်ရှက်မရှိဘဲကူညီနိုင်ရေးဝိုင်းဝန်းကူညီဖြည့်ရှင်ပေးကြဖို့ကိုလည်းကချင်မျိုးသမီးတို့ကအထူးမြတ်တာရက်ခံတောင်းဆိုတဲ့အကြောင်းကချင်မျိုးသမီးအစည်းအရုံးကဆိုင်းစင်ကခုလိုပြောပါတယ
်2017ဦးသိန်းစင်လက်ထက်အစိုးရနဲ့ကျွန်တော်တို့တိုက်ပွဲဖြစ်လာတဲ့အချိန်မှာကျွန်တော်တို့6လသူတို့ဂျွန်9မှာသူတို့စစ်ကပြန်ဖြစ်လာတယ်ဒါပေမဲ့ဟို12လပိုင်းမှာကျွန်တော်တို့ဆိုအဲ့ဒီ international x ဆိုလို့ရှိရင်အချိန်မှာရောက်ခွင့်ပြုတယ်အချိန် UN တစ်ခါလောက်ဝင်ရတယ်နောက်ဆက်2လ3လနေမှာအောက်လောက်တစ်ခါချင်းတစ်ဖက်ပြန်ရောက်တယ်အဲ့လိုမျိုးပေါ့ပြောချင်တာ WFP နဲ့ World Food Program နဲ့ထောက်ပံ့တဲ့ထောက်ပံ့အစားအစာနေရှိတယ်စားနေရှိတယ်စီသူတို့ပြီးကြတယ်ဒါပေမဲ့အခုကျွန်တော်တို့တွားလေ့လာတဲ့အခါကျတော့အမျိုးသမီးတော်တော်ခက်ခဲရှိနေတွေ့ရတယ်တာသမီးလည်းများတယ်မပြေရှင်တချို့ဆိုရင်မုတ်ဆိုးမရဖြစ်တယ်အဲတချို့ဆိုရင်အမျိုးသားရှိပြီမလဲအတက်ရန်ကြီးသွားပြီးမှဘာမှမလုပ်ကိုင်းမကိုင်းနိုင်သူကလည်းမလုပ်မကိုင်းမကိုင်းနိုင်ဖြစ်တယ်အဖွားကြီးရဲ့တက်ကြီးရဲ့လူအဲဆိုတော့တို့တွေကနှိစားသွားမယ်ဆိုရင်တို့နှိစားတော့မယ်တို့မပြေချင်ကြဘူးအဲဆိုတော့အဓိကတွေ့ရတာဘာလဲဆိုအမျိုးသမီးတွေကတို့တက်တော်တော်လေးဒုက္ခရောက်တဲ့အခြေအနေထားတော့ရှိတယ်မှ
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကချင်ရှမ်းမြောက်ဒေသ16ဒေသကလာရောက်ကြတဲ့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေအပါအဝင်ကချင်မျိုးသမီးတမကကချင်အမျိုးသမီးအစည်းအရုံးကချင်ငိမ့်ညာရေးကွန်ရက်အပါအဝင်ကချင်မျိုးသမီးအဖွဲ့အစည်းကွန်ရက်30ကကိုစားပြုတက်ရောက်လာတဲ့အမျိုးသမီးတရာကျော်ကနေကချင်ဒေသတွေမှာထိုးစစ်ဆင်မှုတွေချက်ချင်းရပ်ဆိုင်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပါအဝင်နိုင်ငံတော်တာဝန်ရှိတဲ့သူတွေကိုအောက်တိုဘာလ1ရက်နေ့နေဆွဲနဲ့တောင်းဆိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။2014ခုနှစ်ဇူလိုင်လ18ရက်နေ့ကဒေသလန်နိုင်ငံကနေမလေးရှားနိုင်ငံကိုပြန်တန်းလာတဲ့မလေးရှားခီးသည်တင်လေယာဉ်ဟာရုရှားနိုင်ငံကနေတဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ခြံနယ်မြေတွေကိုတင်သွင်းလာတဲ့မြေပြင်ထဲကနေပြီးတော့ဝေဟင်ပြစ်မဆိုင်ဒုံးကျည်နဲ့ပစ်ချခံရတာလို့နိုင်ငံတကာစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။လေယာဉ်အမှုရန်15ဦးနဲ့ခီးသည်283ဦးဟာBoeing 777လေယာဉ်လိုက်ပါလာခဲ့တာဖြစ်ပါတယ်လေယာဉ်ပြတ်ကျပြီးတဲ့နောက်မှာမဆိုင်ဒုံးနဲ့ဒီဒုံးတင်ယာဉ်ကိုရုရှားဘက်ကပြန်လည်ပို့ဆောင်ခဲ့တယ်လို့လည်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်ဒီလေယာဉ်ပြတ်ကျခံရမှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်မှုမရှိဘူးလို့တော့ရုရှားဘက်ကညင်းဆိုထားပါတယ်ဇလတီကဟုတ်ကဲ့တဲ့တင်ကိုကိုအောင်အောင်ပြောပြပေးပါရှင်
မလေးရှားလေယာဉ်ပစ်ချခံမှုနဲ့ပတ်သက်ပြီးသေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစက်တင်ဘာလ28ရက်နေ့မှာစုံစမ်းစစ်ဆေးသူတွေကနောက်ထပ်တွေ့ရှိချက်တွေနဲ့ပတ်သက်ပြီးရှင်းပြခဲ့ပါတယ်။ဒါ့အပြင်လည်းဒီအချက်လက်အလုံးဟာတည်ပြီးသားအကြောင်းအရာတွေဖြစ်တယ်လို့သေဆုံးသူတဦးရဲ့မိခင်ဆီလင်းဖရက်ဒရစ်ကပြောပါတယ်
။ We have seen a lot of information in the media the last
လူခဲ့တဲ့နှစ်နှစ်ကျော်ကတည်းကမီဒီယာတွေကနေအကြောင်းစုံသိခဲ့ရပြီးပါပြီ။မှန်မဲလို့ထင်ထားခဲ့တာတွေလည်းအခုတော့အတည်ဖြစ်သွားပါပြီ။
ပြစ်ချခံရတဲ့လေယာဉ်မှာပါဝင်သူတွေရဲ့မိသားစုဝင်တွေဟာစုံစမ်းစစ်ဆေးအဖွဲ့ကထုတ်ပြန်မဲ့အချက်လက်တွေကိုတည်တည်ချာချာသိရဖို့နှစ်နှစ်ကြာကြာစောင့်ဆိုင်းနေရတာပါ။အသက်18နှစ်အရွယ်သေဆုံးသူတဦးရဲ့ဖခင် Hans D. Bos က
The location was what we all expected. The
village. ပြကြတဲ့နေရာကကျွန်တော်တို့ခံမှန်းထားသလိုခွဲထွက်ရေးသမားတွေရဲ့ဒေသမှာပါ။သူတို့ရှင်းပြသလိုပဲ Buck Missile ကိုရုရှားဘက်ကနေဒီရွာကိုယူလာပြီးတဲ့နောက်ပြန်တည်သွားပါတယ
်။စက်တင်ဘာလ28ရက်နေ့နောက်ပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပူရဲစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဒီလေရင်ပြချမှုမှာပါဝင်ပတ်သက်သူတွေကိုထုတ်ဖော်ပြောဆိုဖို့စက်တင်ဘာလ28ရက်နေ့နောက်ပိုင်းကကျင်းပတဲ့ဒီမလေးရှားအာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲမှာသူတို့ကတိုက်တွန်းသွားပါတယ်။မလေးရှားရဲစုံစမ်းစစ်ဆေးရာရှိချုပ်ခါလစ်အဘူဘာကာက
aircraft is ours. The crew and 43 Malaysian passengers died.
ကျွန်တော်တို့လေယာဉ်ဒါအပြင်လေယာဉ်အမှုဒဏ်နဲ့မလေးရှားခီးတဲ့43ယောက်သေဆုံးသွားပါတယ်။ဒီပြစ်မှုကျူးလွန်သူတွေကိုဥပဒေရောင်းအရရေးယူနိုင်ဖို့ကျွန်တော်တို့တရားလှုပ်ဆောင်သွားပါမယ်
။မလေးရှားလေကြောင်းခီးစဉ် MH17 လေယာဉ်ကိုမြေပြင်ကနေဝေဟင်ပစ် SA-11 Bug Missile ဒုတ်ကြီးနဲ့ပစ်ချခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးရေးအဖွဲ့ကဖော်ထုတ်လိုက်တာပါ။လေယာဉ်ပစ်ချခံရမှုနဲ့ဆက်ဆက်ပြီးတန်ရာရှိသူတွေတရားလောက်ကိုစုံစမ်းစစ်ဆေးသွားခြင်းနဲ့လို့စုံစမ်းစစ်ဆေးအရာရှိတွေကပြောပါတယ်။ Netherlands အမျိုးသားစုံစမ်းစစ်ဆေးရေးအဖွဲ့ရုံးက Fred Westerberg က
They have been to arm there.
ဒါဟာမာယွန်ပြစ်ခတ်တာလားရွေချက်ရှိရှိလားဘယ်သူကကြီးချက်တာလဲဘယ်သူကအမိန်ပေးတာလဲဒါတွေကနောက်ထပ်ဆက်မေးခွန်းထုတ်စရာတွေဖြစ်ပြီးတော့ဖော်ထုတ်သွားပါလိမ့်မယ်
။မလေးရှားလေယာဉ်ပစ်ချခံမှုနဲ့ပတ်သက်ပြီးသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားဘက်ကအကြေညာရင်းဆိုထားပါတယ်။လေယာဉ်ပစ်ချတဲ့နေ့ကပုတ်ကလီကရေဒါမှာဖမ်းယူရရှိတဲ့ပုံကိုစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ရမှာတော့အဲ့ဒီပုံထဲမှာမစ်ဆိုင်းနဲ့လေယာဉ်ပစ်ချတဲ့လက္ခဏာမျိုးမတွေ့ရဘူးလို့ရုရှားအရာရှိတွေကကာကွယ်ပြောဆိုပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါလေရှင်။အာဖရိကတိုက်နိုင်ငံတွေက Ivory Coast ဟာကဘာပေါ်မှာကိုကာထုတ်လုပ်မှုမှာထိတ်တန့်ကရှိနေပေမဲ့လို့ချောကလက်ထုတ်တဲ့ဥရောပနဲ့တခြားနိုင်ငံတွေစီကိုသာကိုကာတင်ဖို့ရောင်းချခဲ့ပါတယ်။အာဖရိကဟာပြည်ပကိုကုန်ရမ်းတွေများများဆဆထွက်ပေမဲ့လို့ပြည်ပကိုသာတင်ဖို့နိုင်ခဲ့ပြီးကုန်ချောအဆင့်ထိထုတ်တာကတော့အနည်းချင်းသာရှိခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုသတင်းတောက် LM ရဲ့သတင်းဆောင်မမက်ခွန်ညူပြောပြပေးပါရှင်။
Ivory Coast နိုင်ငံချောကလက်လုပ်ငန်းရှင်အနည်းစုထဲမှာစူဇန်ကဗန်နီလည်းတယောက်အပါအဝင်ဖြစ်တယ်လို့ပထမဆုံးချောကလက်လုပ်ငန်းရှင်လည်းဖြစ်ပါတယ
်။ Look, this is 100% pure.
ဒါကတော့တရားရဂိုင်းနှုံးပြည့်ကိုကာဖြစ်ပါတယ်။အတွင်းထဲမှာတစ်ကြိုးထည့်ထားတယ်လေ။နွားနို့ပူပူလေးကိုဒီကိုကာကြောင့်ထည့်လိုက်မယ်ဆိုရင်ချောကလက်ရည်ပူပူလေးအဖြစ်တောက်သုံးနိုင်တာပေါ့ရှင်။
အာဖရိကအနောက်ပိုင်းနိုင်ငံဟာကမ္ဘာမှာကိုကာကုန်ချမ်းထုတ်လုပ်မှုအများဆုံးဖြစ်ပေမဲ့ချောကလက်ဖြစ်အောင်ထုတ်တဲ့အထိတော့အရန်ရှားပါတယ်။စိုင်းတွေမှာတင်ရောက်နေတဲ့ချောကလက်အများစုဟာပြည်ပသွင်းကုန်တွေပါ။လွန်ခဲ့တဲ့10နှစ်ကတော့ကမ္ဘာဒီက Ivory Coast မှာပဲပြည်တွင်းထုတ်ကုန်တွေနဲ့ခင့်မီအစစ်မြင့်ချောကလက်ထုတ်နိုင်တယ်ဆိုတာကိုပြကျင်ခဲ့တာပါ။ဒါပေမဲ့ Ivory Coast ပြည်သူတွေကဒါကဖြစ်နိုင်ခြေရှိတယ်ဆိုတာကိုလက်ခံသူမရှိသလောက်ပါပဲ။
Quand on partait vers les gens pour leur dire
When we would go to people and tell them how much
we were going to get them to come to us, we would have to pay them and pay them and pay them to come to us. Then, we would have to pay them and pay them to come to us. We would have to pay them and pay them to come to us. Jin,
Tihozi, Ondizan, Sare, Deta Ganduye, Achai, Anna, Yadari, Net, Pandi, Tolo, Muga, Alopia, Kevale.လာမီဆိုဒီချောကလက် Ivory တစိတ်ချောကလက်ဟာအလဲလက်တန်းစားနဲ့ပြပရောက် Ivory Coast နိုင်ငံသားတွေကြိုက်နှစ်တကြပြီးထုတ်လုပ်မှုအောင်မြင်တယ်လို့ပြောရမှာပါ။ဒါကြောင့် Company ဟာ Abidjan မှာနောက်တစ်ဆိုင်တိုးပြီးတော့ဖွင့်ဖို့အစီအစဉ်နေပါပြီ။အရင်ပန်လုပ်ငန်းရှင်ဟာ Isaac Emmanuel လို့လူငယ်လုပ်ငန်းရှင်တချို့လည်းမကြသေးခင်ကပဲအောင်မြင်အချိန်ရလာနေတဲ့ဒေသတွင်းချောကလက်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာကြပါတယ်။အခုဆိုရင်လုပ်ငန်းမချက်နိုင်သေးလို့အမှားရထားတာတွေတောင်းမှပဲလက်မခံနိုင်ပဲဖြစ်နေရပါတယ်။ဒါပေမဲ့စီဝါရေးလုပ်ငန်းတစ်ခုမြေဆန်းခရမ်းပြုတ်ပြီးလှုပ်ကြရမှာမျိုးကို Ivory Coast မှာတိတ်ပြီးတော့ရေပန်းမစားလာသေးပါဘူး။ဒီလိုကုန်ကြောထုတ်တဲ့အစင်းဆိုရင်လုပ်ငန်းအစင်းစင်နဲ့အရင်နှီးလဲအရန်များမယ်လို့ထင်နေကြတဲ့အကြောင်း Emmanuel ကပြောပါတယ
်။
They think why make something that doesn't interest people?
လူတွေစိတ်ဝင်စားတဲ့ကုန်ပစ္စည်းမျိုးကိုဘာကြောင့်လုပ်မလဲ။ဘယ်သူကဝယ်မှာလဲလို့သူတို့ကထင်ကြတာပါ။ကျင်းသေးပေါက်ရောင်းရမယ်ကိမ့်မုံတွေလောက်ပဲသူတို့ကပို့ပြီးစိတ်ဝင်စားကြတယ်။ချောကလက်ကဈေးကြီးတယ်ပေါ့။ဒါကြောင့်ကျွန်တော်တို့ကဈေးချိုချိုနဲ့တာမန်ပြည်သူတွေဝယ်နိုင်လောက်တဲ့ချောကလက်မျိုးတွေထုတ်လုပ်နိုင်အောင်ပို့ပြီးကြံစီအားထုတ်ကြပါတယ်
။ Emmanuel မကြခင်ကပဲစတင်ထုတ်လုပ်ခဲ့တဲ့ရွှေရောင်စက်ကူဘက်နဲ့ချောကလက်ဟာချောကလက်ပြားတွေထက်ပိုပြီးတော့လူကြိုက်များကြပါတယ်။50 gram ရှိတဲ့ချောကလက်တန်တွေကို American dollar နဲ့ဆိုရင်စင့် 30 ပဲကျတာမလို့ခဏလေးနဲ့ရောင်းကုန်သွားပါတယ
်။ The price is very competitive.For that chocolate bar,
Frank we 200ဆိုတာကအရန်ဈေးချိုပါတယ်။ပြပကတွင်းတဲ့ချောကလက်နဲ့ရှင်ပြီးရောင်းနိုင်ပါတယ
်။ Choose the chocolate bar instead of saying one.
Ivory Coast ထုတ်တဲ့ချောကလက်ရတာကဘယ်လိုလဲဆိုတာကိုသိကြပါတယ်။စားကြည့်တော့ကောင်းသားပါပဲ
။ Emmanuel ကတော့ပြင်သစ်နိုင်ငံကချောကလက်ပြပွဲထီအောင်သွားပြီးတော့ Ivory Coast နိုင်ငံထုတ်ချောကလက်တွေဟာနိုင်ငံတကာချောကလက်တွေနဲ့ရှင်နိုင်ကြောင်းပြသနိုင်ဖို့ကြိုးစားနေပါလေရှင်။
မ မှတ်ခွန်မျိုးပြောပြပေးခဲ့တာဖြစ်ပါလေရှင်။ကျမရေးဆိုင်ရာစောင်းမတစ်ပုတ်မှာတော့လေးဖြတ်တဲ့လူနာကိုပို့ပြီးတော့မြန်မြန်ကုနိုင်လေပြန်ကောင်းမှုပုံများလေဖြစ်တယ်လို့လေလာစမ်းသပ်မှုတစ်ခုမှတွေးရှိလိုက်ပါတယ်။အမေရိကန်တက္ကသိုလ်မှာလုပ်ခဲ့တဲ့ဒီလေလာမှုမှာတော့သွေးကြောပြန်ပွင့်နိုင်မှုကြာချိန်ကိုစမ်းစစ်ခဲ့ကြပြီးတော့အုံနောက်ကိုသွေးပြန်စီးမှုပုံမြန်လာပြီးရလဒ်တွေပိုကောင်းစေနိုင်မဲ့စေကရိယာတစ်ခုကိုတွေးရှိခဲ့တာပါ။ဒီကြောင့် VOA သတင်းတောင်ကယ်ရိုပီယာဆန်သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။UCLA လို့တို့ခေါ်တဲ့ California တက္ကသိုလ် Los Angeles နယ်မြေကသူတည်တွေကပြင်းပြင်းထန်ထန်လေဖြတ်သွားသူတွေရဲ့ပိတ်သွားတဲ့သွေးကြောကြီးတွေကိုပိုမြမြန်ဖွင့်ပေးနိုင်လေလေပြန်တက်တာဖို့အခြေအနေပိုကောင်းသွားလေလေဖြစ်တာနဲ့အခုလိုသွေးကြောမကြီးတွေကိုပိုမြမြန်ဖွင့်ပေးနိုင်ဖို့ကိရိယာတစ်ခုကိုလည်းတွေ့ရှိချပြပြီလို့ထုတ်ပြောလိုက်ပါတယ်။ဒီကိရိယာကို thrombectomy ခွဲစိတ်ကိရိယာလို့ခေါ်ပါတယ်။တကယ်တော့လေဖြတ်တဲ့လူနာတွေမှာသွေးလွတ်ကြောကြီးတွေထဲမှာသွေးရည်ပိတ်သွားတာကြောင့်အုံနောက်ကိုသွေးမသွားနိုင်တော့ပါဘူးအခုလိုသွေးမရောက်တဲ့အတွက်အုံနောက်ဆဲတွေစပြီးတေးလာပါတယ်ဒါကြောင့်လေဖြတ်တာကိုကုသရမှာအချိန်ကအရေးကြီးလာတာပါဒီ UCLA California တက္ကသိုလ်ရဲ့ဗတ်စုံလေဖြတ်ရောဂါဌာနကညွှန်ကြားရေးမှူးဒေါက်တာ Jeffrey Saver က
Critically important for patients to recognize the warning signs of stroke
အထူးအရေးကြီးတာကလူနာတွေအနေနဲ့လေဖြတ်မဲ့ဂျူတင်သတိပေးလက္ခဏာတွေကိုသိထားပြီးတော့ပြတာနဲ့ဆေးရုံကိုတတ်နိုင်သမျှအမြန်ဆုံးပြေးရမယ်ဆရာဝန်တွေဒုနာပြုတွေကျန်းမာရေးစနစ်တွေအနေနဲ့လည်းလူနာရောက်တာနဲ့ချက်ချင်းကူပေးရမယ
်ဒေါက်တာဆေဘာအနေနဲ့သွေးလွတ်ကြောကြီးတစ်ခုထဲမှာသွေးကဲတစ်ခုဖြစ်ပေါ်လာပြီးရုတ်တရက်နှလုံးသွေးကြောပိတ်ရောဂါကြောင့်လေဖြတ်ခဲ့တဲ့လူနာပေါင်း1000ကျော်ရဲ့နောက်ဆုံးရလဒ်တွေကိုလေ့လာခဲ့ပါတယ်နောက်ဒေါက်တာဆေဘာနဲ့တခြားသူတွေတီတွေအနေနဲ့လည်းဒီလူနာတွေကိုအစမ်းကုသရာမှာ thrombectomy ကုသမှုနဲ့အတူသွေးကဲခြေဆေးတွဲပေးတာကလေဖြတ်လူနာအတွက်အသက်ရှင်ဖို့ရောပြန်ကောင်းဖို့အတွက်ပါကြည်ကြီးမမအထောက်အကူပြုတာကိုတွေ့ခဲ့ပါတယ်ဒေါက်တာဆေဘာကဆက်ပြီ
း If you get the artery open at 3 hours then 65% of patients
တွေ့လို့ကြောက်သုံးနာရီတွင်ပြန်ဖွင့်နိုင်ရင်လူနာ65ရာခိုင်နှုန်းအထိနောက်ထပ်3လအတွင်းကိုအားကိုကိုဆက်ရှင်သန်သွားနိုင်မယ်တွေ့ကြောက်ဖွင့်မှု7နာရီကြာသွားရင်တော့55ရာခိုင်နှုန်းပဲကိုအားကိုဆက်ရည်တည်သွားနိုင်မယ်လေရလဒ်ကကြည်ကြီးမမကွာသွားပါတယ
်တကယ်တော့ဒီလေဖြတ်ယောဂါဟာကမ္ဘာမှာဒုတိယလူအများဆုံးသိရတဲ့ယောဂါဖြစ်ပြီးဒုက္ခိတာဖြစ်ရခြင်းရဲ့တတိယအကြောင်းရင်းဖြစ်နေတာမို့အခုလေလာတွေ့ရှိမှုကြောင့်လေဖြတ်ယောဂါကုသမှုပိုကောင်းလာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့လေဖြတ်လူနာတွေကိုအကောင်းဆုံးရလဒ်ထွက်အောင်ကုသပေးနိုင်ဖို့အချိန်နည်းနည်းလေးပဲရှိတယ်ဆိုတာကိုဆရာဝန်တွေစသိလာလို့ပါ။ဒီလေလာမှုကိုဂျမားခေါ်အမေရိကန်ဆရာဝန်များအသင်းဂျာနယ်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုသိမ်းပိုက်ရေးဆီးရီးယားအစိုးရတပ်တွေနဲ့မဟာမိတ်ရုရှားတို့အပြင်းထန်ထိုးစစ်ဆင်နွှဲမှုအတွင်မနေ့စနေနေ့ကတော့အလက်ပိုမြို့အရှေ့ပိုင်းသဘုံတို့ထိန်းချုပ်ရာဒေသကကြန့်ရှိနေသေးတဲ့စစ်ရုံကိုဒီရက်ပိုင်းတွင်အတင်ဒုတိယအကြိမ်အဖြစ်ဘုံးကျဲတိုက်ခိုက်ခံရတယ်လို့ကယ်ဆယ်ရေးလှုပ်သားတွေကပြောပါတယ်။ M10 စစ်ရုံမှာဘုံးအဆနာတွေထိမှန်ထားတဲ့လူနာတွေကိုဆရာဝန်တွေအရေးပေါ်ခွဲစိတ်ကူတာမှုတွေလုပ်နေတုန်းအစဉ်စဉ်ပောက်ကွဲစေတဲ့စီးပိုင်းဘုံးတွေနဲ့အနည်းဆုံး2ကြိမ်လောက်စစ်ရုံကိုထိမှန်ခဲ့တယ်လို့ဆီးရီးယားအမေရိကန်စစ်ပညာရှင်အဖွဲ့ပြောခွင့်ရကပြောပါတယ်1995ခုနှစ်ကပေးဆောင်ခဲ့ရတဲ့အခွန်အတွက်ပြန်ရသင့်တဲ့တက်တာခွင့်ငွေ tax return မှာစုစုပေါင်းအမေရိကန်ဒေါ်လာ916သန်းရှိခဲ့တယ်လို့ Republican သမ္မတလောင်း Donald Trump ရဲ့ထုတ်ဖော်ပြောဆိုချက်ကိုစနေနေ့ထုတ်သည့် New York Times သတင်းစာဆောင်းပါးတစ်ပုဒ်ကဖော်ပြပါတယ်တစ်ဆက်ထဲမှာပဲတည်တည်တသာအခွန်ငွေတက်သွားသွားစီလောက်တဲ့ substantial tax deduction ခွင့်ပြုချက်နဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့်18နှစ်စာအခွန်ငွေကိုတရားဝင်တိရှိောင်ခွင့်ရသွားနိုင်လောက်တယ်လို့အဲ့ဒီဆောင်းပါးကဖော်ပြထားပါတယ်။ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်ခံမလားပဲချမလားဆိုတာကိုဒီကနေ့တနင်္ဂနွေနေ့မှာကိုလံဘီယာပြည်သူတွေဆုံးဖြတ်နေကြပါတယ်။ကမ္ဘာသက်တမ်းအရှိဆုံးပြည်တွင်းစစ်တစ်ခုကိုအဆုံးသတ်လိုက်နိုင်တဲ့အပိတ်တငြိမ်းချမ်းရေးသဘောတူညီချက်ကိုအစိုးရနဲ့ FARC သဘုံတို့ကြားလက်မှတ်ရေးထိုးပြီး6ရက်အကြာမှာလူမှုဆန္ဒခံယူပွဲကိုကျင်းပနေတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါလေရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Widex Zonnet ဖြစ်ပါလေရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်နေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတဲ့ထုံးလွင်မဲ့ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.